ဒီပေါ်နိုင်ငံမှာအင်အားပြင်းထန်တဲ့ငွေရင်းနှစ်ခုလုတ်သွားခဲ့ပြီးတဲ့နောက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်နိုင်ငံတကာအသံဝင်ကအကူအညီတွေထပ်ပေးကြဖို့ဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။တိုင်းပြည်ပြန်လည်ထူထောင်ရေးနဲ့ငွေရင်းတန်တင့်ငယ်သူတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်ရန်ပုံငွေလိုအကြောင်းတင်းတင်းငွေတွေကခတ်တမန်လူမျိုးမှာကျင်းပတယ်တင်းတာရှင်းလင တဲ့ငရင်တစ်ခုထပ်လုပ်ခဲ့တဲ့အတွက်အနည်းဆုံး118ဦးသေဆုံးပြီးတော့2800လောက်ထိခိုက်ဒဏ်ရာရခဲ့ကြတာဖြစ်ပါတယ်။ငရင်တန်တင့်သူတွေအတွက်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ရင်းအမေရိကန်ရဟယင်ပြတ်ကျခဲ့ရကအဲ့ဒီရဟယင်ပေါ်ပါသွားတဲ့မရင်းတပ်ဖွဲ့ဝင်6ဦးနဲ့နီပေါ်စစ်သား2ဦးတို့သေဆုံးသွားတဲ့အတွက်ဝမ်းနဲ့ကြေကွဲရကြောင်းသေဆုံးသူမိသားစုဝင်တွေကိုရင်းညွှန်းပြီးဝန်ကြီးချုပ်ကပြောကြားပါတယ်။မြို့တော်ခတ်တမန်နူရဲ့မြောက်ပိုင်းမှာပြတ်ကျသွားခဲ့တဲ့ UH1 ဟွေရဟယင်ပြန်လည်တွေ့ရှိရေးအတွက်ရဲအတန်းကြာအပြင်းထန်ရှာဖွေခဲ့ကြရတာဖြစ်ပါတယ်။